ံဝူဟန်မြို့ကစားတဲ့ကိုရိုနာဗိုင်းရပ်စ်ပိုးကူးတဲ့သူအရေအတွက်နေချင်းညာချင်းတိုးနေတယ်လို့ပဲဒီပိုးနဲ့ပတ်သက်တဲ့သတင်းတူသတင်းမှားတွေကလည်းလူမှုကွန်ရက်တွေပေါ်မှာတောမီလို့ပြတ်နေတယ်ကိုသားညုံဦးရေ
ဟုတ်တယ်မဆွေမောကဒီလောက်ကျန်သတင်းတွေကိုတားနိုင်ဖို့ဆီလီကွန်ဗယ်လီကနည်းပညာကုမ္ပဏီကြီးတွေကြိုးစားနေကြရတယ်တဲ့
ကိုရိုနာဗိုင်းရပ်စ်ပိုးကူးဆက်ပြန့်နှံ့ပြီဆိုတဲ့သတင်းစထွက်ပြီးရပ်ပိုင်းမှာကိုဒီပိုးနဲ့ပတ်သက်တဲ့လောက်ကျန်သတင်းတွေထွက်လာတာရှင်အသက်ရှူလမ်းကြောင်းထိခိုက်ပြီးတော့အသက်အန္တရာယ်ရှိတဲ့အထိယောဂါဖြစ်နိုင်တဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့အချက်အလက်အမှန်တွေကြားမှာမဟုတ်တဲ့အချက်အလက်တွေကြားညံပြီးတော့သတင်းမှားတွေဖြန့်နေကြတာအဲ့ဒီထဲမှာဒီဗိုင်းရပ်စ်ပိုးကိုအမေရိကန်အစိုးရတာဝန်ရှိသူတွေလျှို့ဝှက်ဖန်တီးထားတာကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်ပြီးတော့မူပိုင်ခွင့်မှတ်ပုံတင်အောင်လုပ်ထားတဲ့ဆိုတာမျိုးတွေ Facebook လူမှုကွန်ရက်ပေါ်မှာဖြန့်တာရှင်တကယ်သတင်းအမှန်ကဒီပိုးကြောင့်ဖြစ်တဲ့ယောဂါကိုဘလို့ကာကွယ်ကုသမလဲဆိုတာနီးလန်းရှာဖို့အတွက်ဩစတြေးလျသိပ္ပံပညာရှင်တွေကအခုဖြစ်နေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားပုံတူကိုပြန်ပြီးတော့ဖန်တီးတာပါ
ကိုရိုနာဗိုင်းရပ်စ်ပိုးကုလို့ရှိရင်ဟင်းကအမွေးကြိုင်ဖြစ်တော့တဲ့အိုရီဂါနိုအယောက်ကထုတ်တဲ့အစီနဲ့ပျောက်တယ်ဆိုတဲ့ post ကလည်း Facebook ပေါ်ရောက်လာပြီးတော့အချိန်တိုတွင်းမှာကိုပြန်ပြီးတော့မျှဝေတဲ့သူကထောင်ထဲရှိခဲ့တယ်တကယ်တော့အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်အမျိုးအစားအတွက်ဆေးမရှိသေးဘူးလို့သိပ္ပံပညာရှင်တွေကအသေးချာပြောထားပြီးသားပဲ
တည်ဆုံးတဲ့သူကတရားကျော်ရှိနေတဲ့ယောဂါကိုပေါ်ပင်ယောဂါလို့ပြောပြီးတော့ယောဂါဖြစ်စေတဲ့ virus ပိုးကို American အစိုးရဒါမှမဟုတ်တခြားနိုင်ငံအစိုးရတွေကအရင်တည်းကမူပိုင်လုပ်ထားပြီးသားလို့အချိန်ချင်းဖော်ပြကြတာလည်းရှိတယ်။တဘာဝကူထုံးတွေနဲ့ပျောက်ကင်းနိုင်တယ်ဆိုပြီးတော့ပြောနေကြတာလည်းရှိတယ်။ဆေးကုမ္ပဏီတွေကဆေးရောင်းကားအောင်လို့ပိုးဖြန့်နေတာလို့ပြောနေတာတွေလည်းရှိတယ်။အဆိုးဆုံးကတော့လူဦးရေရှော့ချခြင်းလို့ယောဂါပိုးဖြန့်နေတာဆိုပြီးပြောနေတဲ့ post တွေပဲလေးလာသူတွေပြောသလိုဆိုရင်တော့နှိမ်ချခြင်းနဲ့စိတ်မလို့တမာစိတ်လူတွေအထိတ်တလန့်ဖြစ်စေခြင်းနဲ့စိတ်တွေနဲ့တမင်လောက်ကြံဖြန့်နေတဲ့သတင်းအချက်အလက်မှားတွေပေါ့
Facebook ပေါ်ကသတင်းအချက်အလက်တွေကိုအမှားမှန်စောင့်ကြည့်ပြင်ဆင်ပြီးတဲ့ Facebook နဲ့မိတ်ဖက်လုပ်ထားတဲ့လုပ်ငန်း9ခုကရပိုင်းအတွင်းမှာကိုပဲဒီကိုရိုနာဗိုင်းရပ်စ်နဲ့ပတ်သက်တဲ့အချက်အလက်အမှား9ခုကိုတွေ့လို့အမှန်ပြင်ဆင်ဖော်ပြခဲ့ရတယ်လို့ Facebook ကုမ္ပဏီကဒီဇန်နဝါရီလ29ရက်နေ့ကပြောတယ်ဗျအခုဆိုလို့ရှိရင်ပိုရောင်များခြင်းများနေအော
င်ပါ။မြ мян ဆန်းဆန်းပြောင်းလဲနေတဲ့အခြေအနေတွေကြောင့်လူတွေအတွက်အထောက်အကူဖြစ်စေမယ့်အချက်အလက်တွေပေးနိုင်အောင်လို့ကမ္ဘာတဝန်းကကျန်းမာရေးအဖွဲ့အစည်းတွေရောသက်ဆိုင်ရာဒေသတွေကကျန်းမာရေးအဖွဲ့အစည်းတွေနဲ့ပါချိတ်ဆက်ဆောင်ရွက်နေပါတယ်လို့ Facebook ပြောခွင့်ရ Andy Stone ကကြေညာချက်ထဲမှာပြောရယ်လေ
။ Coronavirus ပိုကူးတဲ့သတင်းကတကမ္ဘာလုံးလူတွေစိတ်ဝင်စားဖြစ်နေကြတော့အဲ့ဒီကြောင့်ပိုသိကျင်လို့လူမှုကွန်ရက်တွေပေါ်မှာရှာတဲ့လူကလည်းမနည်းဘူးလေ။အခုလိုမျိုးကျန်းမာရေးစိုးရိမ်စရာဖြစ်နေတဲ့အချိန်မျိုးမှာလောက်ကျန်သတင်းတွေသတင်းမှားတွေကိုအချိန်တိုအတွင်းထိထိရောက်ဖြန့်ဖို့အကောင်းဆုံးကြားကံကလူမှုကွန်ရက်တွေဖြစ်တဲ့ဆိုတာထပ်ပြီးတော့သတိထားစရာဖြစ်တယ်ဆိုပြီးတော့ကြွမ်းကျင်သူတွေကထောက်ပြနေကြတယ်မဟုတ်လားမဆင်မမော
သတင်းတို့သတင်းမှားလောက်ကျန်သတင်းတွေကိုစာသားတွေမကဘူးဓာတ်ပုံအတုတွေဗီဒီယိုအတုတွေနဲ့လည်းဖော်ပြနေကြတယ်ရှင်အဲဒါကြောင့်မို့လို့တော်ယုံဆိုရင်တကယ်လို့ထင်သွားနိုင်တယ်အဲဒါကြောင့် Twitter လူမှုကွန်ရက်ကတော့သူတို့ Twitter ပေါ်မှာ coronavirus hashtag ဆိုပြီးတော့ရှာလို့ရှိရင်ယုံကြည်စိတ်ချရတဲ့အချက်အလက်မှန်တွေဖော်ပြနိုင်တဲ့ website တွေစီကိုလမ်းလွှဲဖော်ပြပေးနေပါတယ်။ဥပမာ American နိုင်ငံတွေကနေ Twitter ပေါ်မှာ corona အကြောင်းရှာလို့ရှိရင် American အစိုးရရဲ့ယောဂါထိန်းချုပ်ကာကွယ်ရေးဌာနရဲ့ website အဖြစ်ဖော်ပြပေးတယ်။တကယ်လို့ Asia Pacific ဒေသကလူတွေရှာလို့ရှိရင်လည်းအဲ့ဒီဒေသတွေကတာဝန်ရှိတဲ့ဌာနတွေအဖွဲ့အစည်းတွေရဲ့ website တွေကိုအဖြစ်ထိပ်ပိုင်းကနေပြီးတော့ဖော်ပြပေးနေပါတယ်။
Google ကလည်းအလားတူပဲဗျ Google မှာရောသူ့ပိုင်းတဲ့ YouTube မှာပါယောဂအကြောင်းရှာလို့ရှိရင် algorithm သုံးပြီးတော့စစ်ချရတဲ့ website တွေ link တွေကိုထိပ်ပန်းကနေပြီးတော့ပေါ်အောင်လုပ်ပေးနေတယ်တဲ့ YouTube ပေါ်မှာလောက်ကျန်သတင်းတွေမပြအောင်လို့ဒီအကြောင်းနဲ့သက်ဆိုင်တဲ့ဖွဲ့စည်းတွေရဲ့ website တွေတာဝန်ရှိသူတွေဖော်ပြတဲ့ချက်လက်တွေပုံများများပေါ်အောင်လို့အကြီးကျယ်ရင်းနှီးအားစိုက်လုပ်နေတယ်လို့ YouTube ကုမ္ပဏီရဲ့ပြောခွင့်ကပြောတာကို Washington Post သတင်းစာဆောင်မှာဖော်ပြခဲ့ပါတယ်
အခုလိုမျိုး Facebook, Twitter, YouTube တို့ကသူတို့လူမှုကွန်ရက်ပေါ်မှာသတင်းမှန်တွေဖော်ပြနိုင်သမျှဖော်ပြနိုင်အောင်စူးစမ်းနေပေမဲ့လောက်ချန်သတင်းမှားတွေကတော့ရှိနေတော့မယ်ရှင်အထူးသဖြင့်ဒီ Facebook ပေါ်မှာဆိုလို့ရှိရင် group တွေဖွဲ့ပြီးတော့မှအဲ့ဒီ group ထဲမှာပါတဲ့သူတွေကြားမှာပဲအချက်အလက်မှားတွေဖြန့်နေတော့လေးလာစောင့်ကြည့်သူတွေအနေနဲ့အချိန်နဲ့တပြေးညီမသိနိုင်ဘူးလေဥပမာ coronavirus warning watch ဆိုပြီးတော့မကြာခင်ကမှဖွဲ့ထားတဲ့ group ထဲမှာဝင်ထားတဲ့ Facebook သုံးတဲ့သူကတထောင်ကျော်ရှိတယ်။အဲ့ဒီ group ထဲမှာဆိုလို့ရှိရင်လည်းဒီ virus ပိုးကိုတမင်ဖြန့်နေတယ်ဆိုတဲ့လောက်ကျန်သတင်းတွေပြောနေတာရှိသလိုနှာခေါင်းစည်းတွေယောဂါကာကွယ်မဲ့ပစ္စည်းတွေဗမာဝယ်လို့ရတယ်ဆိုတဲ့ link တွေကိုဖော်ပြနေတယ်
ကိုရိုနာဗိုင်းရပ်စ်အကြောင်းလောက်ကျန်သတင်းဖြန့်နေကြသူတွေကသတင်းမှန်တချို့ကြားမှာမဟုတ်မှန်အကြောင်းအရာတွေရောပြီးတော့လူတွေယုံအောင်လုပ်နေကြတာဗျကိုရိုနာဗိုင်းရပ်စ်ပိုးနဲ့ပတ်သက်လို့တချို့အစိုးရတွေကမူပိုင်လုပ်ထားတယ်ဆိုပြီးတော့သူတို့ပြောနေကြတယ်မဟုတ်လားအဲ့ဒါလုံးဝအမှားတော့မဟုတ်ဘူးကိုရိုနာဗိုင်းရပ်စ်ဆိုတာကလူတွေရဲ့အသက်ရှူလမ်းကြောင်းကိုထိခိုက်စေတဲ့ပိုးအုပ်စုဖြစ်ပါတယ်ကိုရိုနာဗိုင်းရပ်စ်ပိုးအုပ်စုထဲမှာပါတဲ့ယောဂါပိုးအမျိုးအစားတချို့ကတော့မူပိုင်လုပ်ထားကြတာရှိတယ်ဗြိတိန်နိုင်ငံကကျန်းမာရေးဆိုင်ရာသိပ္ပံကလည်းလုပ်ထားတာရှိတယ်အမေရိကန်ယောဂထိန်းချုပ်ကာကွယ်ရေး CDC ကနေပြီးတော့မူပိုင်လုပ်ထားတာလည်းရှိတယ်။အဓိကအကြောင်းရင်းကဒီယောဂပိုးအမျိုးအစားနဲ့ပတ်သက်တဲ့ယောဂတွေအကြောင်းထဲထဲဝင်ဝင်လေ့လာလို့ရအောင်လို့ကာကွယ်ဆေးတွေထုတ်နိုင်အောင်လို့မူပိုင်လုပ်လိုက်ကြတာ။ ဒါမျိုးလှုပ်လှိမ့်လှုပ်ထားလည်းရှိပါတယ
်အတိအကျပြောနိုင်တာကတော့သူတို့မိုဘိုင်းလှုပ်ထားတဲ့ဒီကိုရိုနာဗိုင်းရပ်စ်ပိုးတွေကအရင်ရောဂါကူးစက်ဖြစ်ထားမှုတဲ့ပိုးအမျိုးအစားတွေဖြစ်ပါတယ်အခုလက်ရှိကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားတွေလုံးဝမဟုတ်ပါဘူးအခုကူးစက်နေတဲ့ပိုးအမျိုးအစားဘယ်ကစဖြစ်လာတာလဲဘလို့ပြန့်နှံ့တာလဲဘလောက်ထိစိုးရိမ်စရာကောင်းသလဲဆိုတာကိုအခုမှသိပ္ပံပညာရှင်တွေလေ့လာနေကြတော့အဲကြောင့်အခုကူးနေတဲ့ကိုရိုနာဗိုင်းရပ်စ်ပိုးအမျိုးအစားအကြောင်းဂါဂါနာနာမသိရသေးလို့ကာကွယ်ဆေးဆိုတာလည်းမထုတ်ရသေးဘူးဘသူကမှလည်းဒီပိုးအမျိုးအစားကိုမူပိုင်သတ်မှတ်ထားသေးပါဦး
ပြောရမယ်ဆိုရင်တော့ဂျမိုင်းနဲ့ပတ်သက်တဲ့သတင်းမှားတွေကိုထိတ်လန့်စရာကောင်းလောက်အောင်ဖြန့်နေတာအခုမှမဟုတ်ဘူးဗျ။အမေရိကန်မှာဆိုလို့ရှိရင်အဲ့လိုမျိုးသတင်းမှားတွေကြောင့်တချို့ကကာကွယ်ဆေးတွေကိုတော့မှကြိုတင်မထိုးကြလို့ဂျမိုင်းဆိုင်ရာတာဝန်ရှိသူတွေကဒါဟာသတင်းမှားတွေဖြစ်ပါတယ်လို့ခဏခဏသတိပေးနေကြရတာမဟုတ်လားဗျ
။အခုလိုမျိုးနိုင်ငံတကာမှာကူးစက်နေတဲ့ရောဂါမျိုးဆိုရင်ပို့ပြီးတော့တော့မှသတင်းမှားထပ်ဆင်းဖြန့်ဖို့ကောင်းနေတော့တာပေါ့။အဲ့ဒါကြောင့်လဲနှီးပညာလုပ်ငန်းကြီးတွေကသူတို့နှီးပညာနဲ့သတင်းမှားတွေကိုထိန်းနိုင်ဖို့စူးစမ်းနေတာပါ။တကယ်တမ်းပြောရမယ်ဆိုရင် Facebook တို့ Google တို့ Twitter တို့အပါအဝင်လူမှုကွန်ရက်လုပ်ငန်းကြီးတွေကသူတို့ဟာအမှားမှန်ခွဲခြားပေးနေတဲ့သူတွေမဟုတ်ဘူးလို့အခိုင်အမာပြောထားကြပြီးသား Facebook CEO Mark Zuckerberg ဆိုရင် online ပေါ်မှာဘာပဲပြောလို့ရမယ်ဆိုပြီးအမှန်တရားစီရင်ပေးနေသူတွေမဟုတ်ဘူးလို့ကိုပြောထားတာ
ဒါပေမဲ့လည်းကျမိုင်နဲ့ဆိုင်တဲ့ကိစ္စမှာတော့လွတ်လွတ်စပယ်တွေပြောနေတာတွေတမင်အချက်လက်အမှားဖြန့်နေတာတွေကိုမတားလို့ရှိရင်ကြီးမားတဲ့တက်ရောက်မှုတွေဖြစ်လာနိုင်တယ်ဆိုတာကိုနှီးပညာလုပ်ငန်းကြီးတွေကအသိအမှတ်ပြုတယ်လူမှုကွန်ရက်ပေါ်မှာတင်နေကြတဲ့ post တွေ၊ဓာတ်ပုံတွေ၊ video တွေကြောင့်တကယ်ယောဂါဖြစ်နေသူတွေကုသမှုယူဖို့အရေးမှာသဘောထားအမြင်ပြောင်းလဲတဲ့အထိပါဖြစ်သွားနိုင်တယ်မဟုတ်လားမဆိမမောင
်။ online ပေါ်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုတာကိုနှီးပညာလုပ်ငန်းကြီးတွေကအားပေးတာမှန်ပေမဲ့ကျန်းမာရေးနဲ့ဆိုင်တဲ့ကိစ္စတွေမှာမဟုတ်တာပြောနေတာကကဘာကြီးမှာထိခိုက်မှုဖြစ်နိုင်တယ်။ဒါကိုတော့တားရမယ်ဆိုတဲ့မူကိုနှီးပညာလုပ်ငန်းကြီးတွေကကင်ဆယ်ထားကြတယ်ကိုသားညုံဦးရဲ့။အခုလိုမျိုးလူတွေအများကြီးကူးစက်တဲ့ယောဂါမျိုးဖြစ်ရင်လူမှုကွန်ရက်တွေကပိုထိခိုက်စေတဲ့လှုပ်ကြံသတင်းတွေဖြန့်တဲ့နေရာဖြစ်တယ်လို့ကျွမ်းကျင်သူတွေကလည်းသတိပေးထားတာကို
လွန်ခဲ့တဲ့၄နှစ်လောက်တုန်းကကဘာတဝှားမှာဖြစ်ခဲ့တဲ့ဇီကာယောဂါမှတ်မိတယ်မို့လားဗျချင်းကနေပြီးတော့ကူးတဲ့ယောဂါလေကိုဝင်ဆောင်တွေဇီကာပိုးရှိတဲ့ချင်းတွေကိုက်လို့အုံနောက်မဖွန့်မျိုးတဲ့ခလီးတွေမွေးလာကြတာအဲ့ဒီတုန်းကလည်းယောဂါနဲ့တကယ်ဆိုင်တဲ့အဖွဲ့အစည်းတွေကထုတ်ပြန်တဲ့အချက်လက်အမှန်တွေတဲ့လူမှုကွန်ရက်ဒီပေါ်မှာပြန့်တဲ့သတင်းမှားတွေကိုရယူတဲ့သူကပိုများတယ်လို့Wisconsin စစ်သက်သူသူတေသူတွေကပြောထားတာလည်းရှိပါတယ
်။အဲတော့ကြောင့်အခုကိုရိုနာဗိုင်းရပ်စ်ပိုးကူးနေတဲ့ကိစ္စမှာတော့ Facebook, Twitter, Google ကုမ္ပဏီတို့ကလှုပ်ရှားသတင်းဖြန့်နေတာကိုတားနိုင်ဖို့တော်တော်လေးလုပ်နေကြတာဖြစ်ပါတယ်။လူတွေအနေနဲ့လည်းယောဂအကြောင်းသိကျင်နေဆိုရင်လူမှုကွန်ရက်တွေပေါ်မှာဘယ်သူကမှန်းမသိရေးသားဖြန့်နေတဲ့ post တွေကိုဖတ်နေထပ်ဆင့်မျှဝေနေမယ့်အစား WHO ကမ္ဘာ့ကျန်းမာရေးအဖွဲ့တို့ American ယောဂကာကွယ်ထိန်းချုပ်ရေး CDC တို့လိုယုံကြည်စိတ်ချရတဲ့ website တွေမှာအချက်အလက်တွေတွားကြည့်ဖို့တိုက်တွန်းချင်ပါတယ်ရှင်။